ရန်ကုန်မြို့ချက်ထရန်ဟိုတယ်မှာအပြည့်ပြည့်ဆိုင်ရာစာနယ်ဇင်းအဖွဲ့ International Press Institute IPI ကမီဒီယာဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးနိုင်ငံတကာသတင်းမီဒီယာသမားတွေနဲ့ဆွေးနွေးဖို့စီစဉ်ထားတဲ့သတင်းညီလာခံကိုမြန်မာ Journalist ကွန်ရက်ကတပိတ်မှောက်ဖို့ကြေညာချက်ထုတ်ထားပါဗျ။ဒီလအတွင်းဖြစ်ပွားခဲ့တဲ့အလို့သမားတပိတ်နဲ့ကျောင်းသားတပိတ်မှာတည်င်းရယူခဲ့တဲ့တည်င်းသမားတွေကိုရိုက်နှက်ဖမ်းဆီးတာတွေရှိခဲ့တဲ့အတွက်စိုးရဝန်ကြီးဌာနတည်င်းတွေကိုမဖော်ပြဖို့နဲ့ပြန်ကြားရေးဝန်ကြီးတက်ရောက်မဲ့အဲ့ဒီတည်င်းညီလာခံကိုမတက်ရောက်ဖို့မြန်မာ Journalist ကွန်ရက်အဖွဲ့ဝင်တွေကဆုံးဖြတ်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာလွတ်လပ်စွာတည်င်းရယူခွင့်မရှိဘူးဆိုတာကိုပြသတဲ့အနေနဲ့အဲ့ဒီညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ဖိတ်ကြားခံရသူတဦးဖြစ်တဲ့မော်ကုန်းမဂဇင်းအဒီတာချုပ်ကိုညံလင်းကပြောပါတယ်
။သဗ္ဗံသိင်းကြီးပဲအခါမှာဒင်းသမားတွေဆိုတာစီတီကြီးနဲ့ရိုက်နှက်တာတို့ယာယီအဖြစ်ဟာစိမ့်သိမ့်တာတို့ဒါတွေကကျွန်တော်ဒီသတင်းလွတ်လပ်ခွင့်သတင်းရယူခွင့်ကိုဟိုတိုက်ရိုက်တင်ဆောင်တဲ့အပြင်ဆောင်တယ်ပေါ့လေ။အဲ့ဒီအနေနဲ့ပတ်သက်ပြီးတော့ဒီနိုင်ငံပြည်ပြောင်းလဲလုပ်နေတဲ့အချိန်ခါမျိုးမှာကျွန်တော်တို့သတင်းသမားတွေကိုဒီလွတ်လပ်စွာသတင်းရယူခွင့်တွေသာပေးတယ်နဲ့ဟိုအစိုးရကတော့တို့ရောဒီနိုင်ငံတကာကိုတို့ပြည်ပြောင်းလဲရေးလုပ်နေတယ်သတင်းလွတ်လပ်ခွင့်ကလည်းဒီမှာရှိနေတယ်ဆိုပြီးတော့ဟိုပြောနေတယ်ပေါ့လေ။ဒါပေမဲ့တကယ်တကယ်ဒီမှာကျွန်တော်အဲ့လိုမဟုတ်ဘူးဆိုတာကိုကြဖို့အတွက်ဒီ MGI ကတော့လှုပ်ရှားမှုပြုလုပ်ကြတာပေါ့နော်။ဟုတ်ကဲ့အနေနဲ့ဒီ MPI Congress မှာကျွန်တော်မတက်ဖြစ်တာပါ
။ MPI နဲ့ပြန်ကြားရေးဝန်ကြီးဌာနအပူပေါင်းကျင်းပတဲ့ညီလာခံဖြစ်တာကြောင့်ပြန်ကြားရေးရဲ့လှုပ်ဆောင်ချက်တွေကိုစန့်ကျင်တဲ့အနေနဲ့မတက်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့မြန်မာ Post Channel ကတာဝန်ခံ Editor ကိုစင်တော်နိုင်ကပြောပါတယ်။
ဒီကတော့ပြန်ကြားရေးဝန်ကြီးနဲ့သမ္မတကိုယ်တိုင်စက်မဲ့ဒီကဏ္ဍမှာကျွန်တော်တို့မီဒီယာတွေအနေနဲ့ပေါ့ပြန်ကြားရေးရဲ့လုပ်ရည်နဲ့ကျွန်တော်တို့အကြောင်းသားတွေကိုကြားဖတ်တဲ့ကိစ္စမျိုးတွေနောက်မီဒီယာတွေကိုဖမ်းတယ်ပဲဖမ်းတဲ့ကိစ္စမျိုးတွေဆိုတော့ကိုယ်ကစန့်ကျင်တဲ့အနေနဲ့အဲ့ကိုလိုတတ်မှာပေါ့
ပြန်ကြားရေးဝန်ကြီးဌာနနဲ့အစိုးရကိုစန့်ကျင်တဲ့အနေနဲ့အဲ့ဒီညီလာခံကိုမတက်တာဟာသတင်းမီဒီယာသမားတွေရဲ့အခွင့်အရေးဆုံးရှုံးနိုင်တယ်လို့ယူဆသူတွေလည်းရှိပါတယ် IPI ကကျင်းပတဲ့ညီလာခံဟာသတင်းသမားတွေပဲတက်ရောက်ဆွေးနွေးခွင့်ရတဲ့အခွင့်အရေးဖြစ်တာကြောင့်လက်မလွတ်သင့်ဘူးလို့ညီလာခံကိုတက်ရောက်ဖို့ဆုံးဖြတ်ထားတဲ့အလွတ်သတင်းတော့မတ်ဖြူမာပိုင်ကပြောပါတယ်
အခုလိုမျိုးပေါ့နော်ဒီ conference မှာကိုရီးယားဝင်ဖြစ်ခင်ရတယ်တံမိုးထားပြီးတော့ကိုယ့်ကိုတွေ့ဆုံမယ်ဒါနိုင်ငံတော်သမားရောဒီအရေးပါတဲ့သူရောတွေ့ရမယ်ဆိုဒါဒီလိုပွဲမျိုးကရင်းနှောက်မှသာဒါရတဲ့နဲ့အဖြစ်ရင်းနှောက်တင်မှရှိအမြင့်ဆုံးတံမိုးလို့ကိုယ့်ကိုဒါကြီးကိုဖျက်ပြီးတော့ဟိုသူများတွေလို့ဆိုလိုမျိုးပေါ့နော်ဒါသူများတွေမတက်လို့ငါလည်းမတက်တော့ဘူးဆိုတာမျိုးလို့ဖို့ဆိုတာအမအနေနဲ့တော့မဖြစ်နိုင်ဘူးဒါကြောင့်ဆိုအမတို့ကကိုယ့်တရင်ပေါ်ကိုသိစာရှိဖို့နဲ့ကိုယ့်တရင်အတွက်တာဝန်ရှိရတယ်ဒီနေ့ပိုင်းဒီမှာအမအနေနဲ့မတက်ဆိုင်
အဲ့ဒီညီလာခံကနေမြန်မာနိုင်ငံကမီဒီယာသမားတွေအတွက်အပြောင်းအလဲကြီးတွေဖြစ်လာနိုင်မယ်လို့မယူဆကြောင်းမြန်မာ Journalist ကွန်ရက်အတွင်းရင်မှုကိုမြင့်ကျော်ကပြောပါတယ်
ကျန်ကျန်ရေးနဲ့နိုင်ငံသမရကိုလည်းဖိတ်ထားတယ်သူတို့ ਨੇ ပူးပေါင်းဆောင်ရွက်ခြင်းမပြုဆိုတဲ့ဟာမျိုးတခုကိုကျွန်တော်တို့လောက်ရမယ်အခြေအနေခွင့်ခါဒီဆွေးနွေးပွဲကြီးကနေဟိုမြန်မာသတင်းသမားတွေအတွက်အများကြီးကြိုးထူလောက်အောင်ကြောင်းလေးကြီးတွေအများကြီးဖြစ်စရာဘာမှတော့ကျွန်တော်သိမမြင်ဘူးပေါ့နော
်ဒါနဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးဦးရထုတ်ကအဲ့ဒီညီလာခံကိုသတင်းသမားတွေတပိတ်မှောက်တာဟာအစိုးရနဲ့ပြန်ကြားရေးဝန်ကြီးဌာနကိုထိခိုက်စရာမရှိကြောင်းသူ့ရဲ့ Facebook လူမှုရေးစာမျက်နှာမှာရေးသားထားပါတယ်International Press Institute IPI ကစာနယ်ဇင်းလွတ်လပ်ခွင့်အတွက်နိုင်ငံတကာမှာညီလာခံတွေလှည့်လည်ကျင်းပနေတဲ့အဖွဲ့အစည်းဖြစ်ပါတယ်။၃ရက်ကြာကျင်းပမဲ့ညီလာခံကိုတက်ရောက်ဖို့နိုင်ငံတော်သမ္မတကိုဖိတ်ကြားထားတယ်လို့သိရပါတယ်။အဲ့ဒီညီလာခံဟာမြန်မာနိုင်ငံမှာပထမဦးဆုံးအကြိမ်ကျင်းပမှာဖြစ်တယ်လို့သိရှိရပါတယ်ရှင်။